မြန်မာအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေကိုဆန်းကန့်ထားတဲ့ကရင်အမျိုးသားအစည်းအရုံး KNU ဟာအဖွဲ့ရဲ့သဘောထားယက်တီချက်တွေကိုညှိနှိုင်းဖို့ဒီကနေ့ကစပြီးတော့9ရက်ကြာအရေးပေါ်အစည်းအဝေးတရကျင်းပနေပါတယ်။ပြီးခဲ့တဲ့လတဲ့နေပြည်တော်မှာကျင်းပခဲ့တဲ့ငြိမ်းချမ်းရေးထိပ်သီးညလာခမှာအခြေအတင်ဖြစ်စရာကိစ္စတွေကြောင့်ဆွေးနွေးမှုတွေဆိုင်းနာဖို့ကြေညာခဲ့ပြီးတဲ့နောက် KNU အဖွဲ့အတွင်းကျင်းပနေတဲ့အစည်းအဝေးကနေအခက်အခဲတွေကိုကျော်လွှားနိုင်ဖို့လဲမျှော်လင့်နေကြတာပါ။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုဇော်ထက်ကပြောပြထားပါတယ်။
အခုစတင်ကျင်းပနေတဲ့ညီလာခံမှာတော့အစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေရပ်ဆိုင်ဖို့ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမိုတူစေဖို့ကနိုင်ငံတော်အတိုင်ပင်ခံကိုအောက်တိုဘာ28ရက်ကအကြောင်းကြားခဲ့တဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အဓိကဆွေးနွေးကြမှာဖြစ်သလိုငြိမ်းချမ်းရေးလုပ်ငန်းစဉ်မှာဆက်လက်ပါဝင်နိုင်ကိစ္စအတွက်နီးလန်းရှာဖို့9ရက်ကြာအရေးပေါ်အစည်းအဝေးကျင်းပနေရဖြစ်ပါတယ်။ဖန်ခရိုင်၄ဝါးမှာကျင်းပတဲ့အစည်းအဝေးမှာတော့ KNU ကလက်မှတ်ရေးထိုးထားတဲ့တနင်္ဂနွေပြည့်ခတ်ရက်စွဲစာချုပ် SCA ပေါ်သဘောထားမတူညီတာတွေကိုလည်းဆွေးနွေးသွားမှာဖြစ်ကြောင်းအဖွဲ့ရဲ့ဗဟုအထူးကျူးကျူးရင်းမှုနဲ့ဗဒုစောလာထွန်းကအခုလိုပြောပါရယ
်။ SCA တိုးတဲ့ပုံစံပြင်းဆိုင်ရာတွေမှာကတော့ဒီနားလေကြမ်းနေလို့ကတော့ဒီလိုပြောင်းလို့ကြောင်းလည်းပေါ့။ပြောတော့ဒီပြောလည်းကတော့နားလည်မှုတွေပြောလည်းကတော့ SCA ပေါ်မှာကတော့ရှိပါတဲ့ဒီ honest diplomatic side တွေကလည်းဟိုကျွန်တော်ကလည်းနားလည်ရတယ်ပေါ့။ဟိုလောကမှာ ASEAN ကိုစံလို့မှာဒီ economic commission ဆင့်ချင်တာခင်ဗျာဒီနေ့အလုပ်အပိတ်တော့ဟိုတော့ဘာလို့ဒီတင်မှာလဲခင်ဗျာ။ဒီနေ့တက္ကလာရမှာရှိတဲ့ဒီအနေချက်တွေအတာချက်တွေစစ်ရတော့မှဆင့်ချင်မှာလဲခင်ဗျာ။အနိုင်ငံလူကနာဆောင်တဲ့ပုံစံမျိုးတော့နောက်ဒီမျိုးကြီးဆိုတဲ့ဒီမျိုးကြီးဒီဆောင်မှာခင်ဗျာဒီဒီနိုင်ငံစစ်ဆန္ဒတွေရောအလုပ်ဖြည့်တတ်လို့ရတယ်နော
်ပြီးခဲ့လာတဲ့နေပြည်တော်မှာကျင်းပခဲ့တဲ့ငြိမ်းချမ်းရေးထိပ်သီးညီလာခံမှာတော့မြမတက်မတော်ကာဝေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမြေအောင်နိုင်ကပြည်အောင်စုကခွဲမထွက်ရေးတခုတည်းသောတက်မတော်ဖွဲ့စည်းရေးကိစ္စကိုအဆုပ်ပြုခဲ့ရာကတိုင်းရင်းသားလက်နက်ကိုင်ဖွဲ့ရေးကြားလှုပ်လှုပ်ရှားရှားဖြစ်ခဲ့ကြတာပါအစိုးရနဲ့အပြစ်ကရစဲထားတဲ့လက်နက်ကိုင်ဖွဲ့တခုဖြစ်တဲ့ပိုးဝမျိုးသားလူမျိုးဝေးတပ်ဖွဲ့ PNLO နိုင်ကလည်းဖြစ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD ဖွဲ့ဝင်ဗိုလ်မှူးကြီးခွန်ဥက္ကာကတော့ညီတိုင်းဆွေးနွေးမှုတွေကလည်းပြည်လည်မှုရဖို့မျှော်လင့်ကြောင်းပြောပါတယ
်ကျွန်တော်တို့ကတော့ဒီ NCA စာချုပ်အတိုင်းပဲတွားဖို့ပြင်ဆင်လာတာပေါ့ NCA စာချုပ်အနည်းငယ်မှပါပြောရလဲဆိုတော့စာချုပ်ကိုအောင်မြင်နေပြီနော်အကောင့်ထဲပေါ်သွားကြရပါပေါ့နော်တကြီးညွတ်တဲ့တန်ဖိတ်ဆန်ချတယ်လို့ကျွန်တော်တို့လက်မှတ်ထိုးသားကြတယ်လေစာချုပ်မှာအဲ့လက်မှတ်ထိုးထားတဲ့အတိုင်းပဲကျွန်တော်အနေနဲ့ကတော့အူရဲအမြင်ပေါ့ကျွန်တော်ဖွဲ့စည်းရဲ့အမြင်ကတော့အစီအစာကြောက်ကောင်နဲ့ပေါ်တဲ့နေရာမှာကျွန်တော်အောင်မြင်သည့်ထိလောက်သွားဖို့အကျကျရှိရင်လည်းပဲဖြည့်ရှင်းသွားဖို့ပေါ့ဗျာဆင်မပြောလင်းပြက်ကြတာအဲ့ဒါပါပဲ
KNU အနေနဲ့ဒီလိုမျိုးညဉ့်ညဉ့်ရေးဆွေးနွေးမှုအခြေအနေတွေကိုသူတို့ဖွဲ့ချင်းမှပြန်ပြီးဆွေးနွေးဖို့လိုလိုက်တဲ့အတွက် KNU ကဥက္ကဋ္ဌနေရာမှာတာဝန်ယူထားတဲ့အပြည့်ရဲ့လက်နက်ကိုင်ခေါင်းဆောင်အနေနဲ့ဖွဲ့စည်းထားတဲ့ညဉ့်ညဉ့်ရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD အစည်းအဝေးကိုလည်းရက်ရွှေ့ဆိုင်ထားပြီး KNU ရဲ့အခုရေးပေါ်အစည်းအဝေးပြီးမှပဲပြန်ကျင်းပသွားမှာဖြစ်ပါရဲ့ခင်ဗျာ